လာမယ့်ဇွန်လ1ရက်နေ့မှာစတင်ကောက်ယူမယ်လို့အစိုးရကထုတ်ပြန်ထားတဲ့တယ်လီဖုန်းပြောကအပေါ်ကုန်သွယ်ခွန်900ကိုနှုန်းကောက်ခံမဲ့စနစ်ကိုအခုလာမယ့်2023ဘဏ္ဍာရေးကာလအတွင်းမှာ ကင်းလွတ်ခွင့်ပေးဖို့ပြည်တော်စုလွှတ်တော်မှာဒီကနေ့အရေးကြီးအဆိုဖြစ်တင်သွင်းခဲ့ပါတယ်ဒီလိုတင်သွင်းတာကိုပြည်တော်စုလွှတ်တော်ကလက်ခံဆွေးနွေးဖို့ဆုံးဖြတ်လိုက်တဲ့အတွက်မနေ့ပြန်ကြရင်ဆွေးနွေးကြပါလိမ့်မယ်ရှင်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခကဆက်သွယ်ဆောင်ရမ်းထားပါတယ်
တလီဖုန်းပြောကအပေါ်ကုန်သွယ်ခွန်900ကိုနှုန်းကောက်ခံမဲ့စနစ်ကိုခုလာမယ့်2023ခုနှစ်နှစ်ထောင်ဆန်ခါနှစ်ထောင်ဆန်ချောက်ဘန်နာရီနှစ်တွင်းမှာကင်းလွတ်ခွင့်ပေးဖို့ကိုပြည်သူလွှတ်တော်ကိုယ်စားလှယ်ဦးသိန်းထွန်းဦးကဒီကနေ့လွှတ်တော်မှာတင်ခဲ့တာပါအဆိုရှင်ကလက်ရှိမှာပြည်သူတွေအနေနဲ့တက်တာစွာဖုံးအသုံးပြုနိုင်ခွင့်ရရှိခဲ့တာမှာမကြာမြင့်သေးတဲ့အတွက်အခုလိုကောက်ခံမှုကို
ီးရပါတယ်ဒီအဆိုကိုစောစောကကျွန်တော်တင်ပြခဲ့တဲ့အဆိုကိုအရေးကြီးဆိုနေနဲ့တင်သွင်းရပါတယ
်အခုတင်ထားတဲ့အဆိုနဲ့ပတ်သက်ပြီးမနက်ဖြန်လွှတ်တော်မှာဆက်လက်ဆွေးနွေးသွားမှာပါဆွေးနွေးပြီးမှသာအခွင့်ကင်းလို့ခွင့်ပေးမယ်မပေးဘူးဆိုတာကိုဆုံးဖြတ်မှာဖြစ်ပါတယ်ဒီအဆိုကိုလွှတ်တော်မှာမဲခွဲဆုံးဖြတ်နိုင်ပွဲရှိပြီးမဲအရေးအတွက်အဆိုနိုင်ခဲ့ပါကပဋိပန္နနှစ်မှာတယ်လီဖုန်းဂုံကိုပေးဆောင်ရတော့မှာမဟုတ်ဘဲလာမဲ့ဗန္နာနှစ်မှသာပေးဆောင်ရတော့မှာဖြစ်ပါတယ်လက်ရှိမှာအစိုးရကောက်ခံနေတဲ့အခွန်စနစ်နဲ့ပတ်သက်ပြီးအခွန်ကောက်ခံမှုပုံစံကိုလွှတ်တော်မှာအသေးစိတ်ရှင်းလင်းရန်လိုအပ်ကြောင်းအဆိုရှင်ကအခုလိုတုံ့တက်ပြောဆိုလိုက်ပါတယ
်ဒီကုံလုံငန်းကောင်ကိုကျွန်တော်တို့ဥပဒေထဲမှာကျင်းလွတ်တဲ့ဝန်ဆောင်မှုမှအပကျန်တာတွေကိုကျွန်တော်တို့ကျန်တာတွေကိုတောင်းရမယ်ဆိုတဲ့သဘောတရားကရေးထားတဲ့အခါကျတော့ဥပဒေကြံတင်သွင်းစဉ်ကလေးကရှင်းပြသင့်ပါတယ်။နော်ရှင်းပြသင့်ပါတယ်။ဆောက်ရောင်းမလုပ်ခဲနဲ့ကျွန်တော်တို့အခုလိုဒီဖြစ်ပြီးတော့အားလုံးရောပြုံးပြီးတော့လုပ်တဲ့အခါမှာကျွန်တော်တို့အကောက်ရလွယ်တဲ့ဒီကိစ္စကိုပဲဥတည်ပြီးတော့စလာတဲ့ဟာကတော့နည်းလေးလိုအပ်ချက်တွေနဲ့ရှိနေဦးမလား။အတေကလူသားသားတွေတည်းကကျွန်တော်တို့ကောက်ခံမယ်ဆိုအမှန်တကယ်စီးပွားရေးလုပ်ငန်းရှင်ကြီးတွေတည်းကရောဒီကရောအခွင့်ကြီးနေပြီလား။
ဒီကဲတင်းလာနေကအစိုးရဘက်ကထုတ်ပြန်ကြေညာချက်မှာတော့မြန်မာဆက်သွယ်ရေးဖုန်း MBT, Oridu, Telinor စတဲ့ဖုန်းငွေဖြည့်ကတ်တွေကိုဝယ်ယူသုံးစွဲဘာကအခွန်900ခန့်လုံးကောက်ခံသွားမယ်လို့ကြေညာထားပါတယ်။ဒီကြေညာချက်အရလာမယ့်စွန်တရက်နေ့မှာအဲ့ဒီကုန်သွယ်ကုန်ကိုစတင်ကောက်ခံမှာပါ။အခွန်ကောက်ခံမှုအရငွေဖြည့်ကတ်တစ်ထောင်ဘူသုံးစွဲသူမှာကုန်သွယ်ကုန်40ကျပ်ပေးဆောင်ရမှာဖြစ်ပြီး3000ဘူသုံးစွဲသူမှာကုန်သွယ်ကုန်ငွေကျပ်100ကျော်တောင်းဖို့တုံးဆွဲသူမှာကုံသွယ်ကွန်ငွေကျပ်900နီးပါးပေးဆောင်ရမှာဖြစ်ပါတယ်ဒီလိုအခွန်ပေးဆောင်ရမယ့်အပေါ်ဖုံးသွင်းဆွဲသူအမှုပညာရှင်တဦးကတော့နိုင်ငံတကာမှာအခွန်ပေးဆောင်ရခြင်းမှာအဆမ်းမဟုတ်ပေမဲ့နိုင်ငံတကာမှာကဲ့သို့အခွန်ထမ်းသူတွေအတွက်ရပိုင်권တွေကိုအစိုးရအနေနဲ့ပေးစီခြင်းကြောင့်လက်ရှိမှာနိုင်ငံတကာကဲ့သို့အခွန်ကောက်ရန်စီစဉ်နေတော်လဲနိုင်ငံတကာကဲ့သို့ဝန်ဆောင်မှုပေးနိုင်မှာမဖြစ်တဲ့ကြောင်းအခုလိုတုံ့တက်ပြောဆိုလိုက်ပါတယ
်အခွန်ကောက်တာကိုနိုင်ငံတကာနိုင်ငံအနေနဲ့တခြားနိုင်ငံအနေနဲ့ရေပောင်တိုင်းပြီးလုံးမယ်လို့စဉ်းစားမဲ့ဆိုရင်တခြားနိုင်ငံတွေတိုင်းပေးနေတဲ့အခွင့်အရေးတွေနဲ့ပြည်ပြည်သားတွေပုံမှာပေးတဲ့နဲ့ခုကစားဖို့တောက်ဖို့တောင်မှနတ်မမှန်တဲ့ကိစ္စမှာဒီပုံပြောတဲ့ဟာကအခွန်လာကောက်နေတာကတော့စိတ်သဘောမကျဘူးပေါ့
တင်ငန်းကျောင်းမှာနေထိုင်နေမြမဆက်သွယ်ရေးတယ်လီဖုန်းသုံးဆွဲသူမတ်တီရီကခွန်ကောက်ခံရန်အတွက်သာအစိုးရအနေနဲ့ထုတ်ပြန်ကြေညာခဲ့ပြီးလက်တွေ့မှာကောက်ခံခဲ့တဲ့အခွန်ခတွေကိုမည်သည့်နေရာမှာသုံးဆွဲမယ်မည်သို့စီမံခန့်ခွဲမယ်ဆိုတာကိုအသေးစိတ်ပြောဆိုခြင်းမရှိခဲ့တဲ့အတွက်အခွန်ပေးဆောင်မှုပေါ်ပြည်သူတွေအနေနဲ့မကြေမနက်ဖြစ်လျက်ရှိတယ်လို့အခုလိုပြောပါတယ်။အဲ
့ဒါငါရတယ်လို့ကောက်တာသူတို့ဘာအတွက်ကောက်ခဲ့ဆိုလဲရှင်းပြမတောင်းအဲ့ရတဲ့အခွန်ဘာလုပ်မယ်ဆိုတာလည်းမပြောဘာကြောက်ကောက်ရလဲဆိုတာလည်းအသေးစိတ်လည်းပြောမထားဘူးပြည်သူတယောက်ပေးချင်အောင်သူကဘာမှရှင်းပြမထားတဲ့အခါမှာကျတော့ပေးရတာကိုမတန်ဘူးလို့ခံလာ
လက်ရှိမှာတော့ဒီလိုကောက်ခံမဲ့အခွန်နှုံးနေအတွက်ပြည်သူအများစုကဝေဖန်လျက်ရှိပြီးအခွန်ကောက်ခံမှုပုံစံအပေါ်ထောက်ပြဝေဖန်လျက်ရှိပါတယ်